မြန်မာနိုင်ငံမှာစာပေစီစီရေးစင်စာအဖွဲ့ဖျက်သိမ်းလိုက်ပြီးမို့ပုံနှိပ်မီဒီယာလောကမှာအတော်အတန်လွတ်လပ်လာပြီလို့ဆိုပေမဲ့ရေဒီယိုရုပ်မြင်သံကြားအပါအဝင်တခြားကန့်သတ်ဥပဒေတွေနဲ့ထုတ်ဝေခွင့်မှတ်ပုံတင်ကိစ္စတွေမှာပါတင်းကြပ်မှုတွေရှိနေသေးတယ်လို့မြန်မာသတင်းအယ်ဒီတာချုပ်တူကပြောပါရယ်မြန်မာသတင်းစာဆရာအသင်းဒုတိယဥက္ကဋ္ဌဦးလည်းဖြစ်တဲ့ဦးတီဟာစောကို VOA ကတွေ့ဆုံမေးမြန်းထားပါရယ
်ကုန်လုံးလွတ်လပ်ခွင့်တော့ကျွန်တော်မပြောနိုင်သေးဘူးကျွန်တော်တို့ကပရင့်မီဒီယာတွေပေါ့လေဟိုမှာကျွန်တော်ဆိုရင်ဟိုကျွန်တော်တို့ထုတ်လိုက်ကြတဲ့မဂ္ဂဇင်းတွေဂျာနယ်တွေလုံးချင်းတွေဟိုပုံနှိပ်မီဒီယာလူတွေကတော့ဆန်ဆန်မရှိတာကြောင့်မလို့အရင်နဲ့ဆောင်လို့ချင်းအများကြီးလွတ်လပ်လို့ရတယ်။ဒါ broadcast media လူတွေမှာရှိတုံးပဲ။ broadcast မြန်မာအတန်နဲ့ဟိုဟာဆိုတော့ဟိုပုတ်ဒီနယ် travel ဖြစ်တဲ့ MRT4 နောက် Sky နဲ့သူတို့ကတခြား program တွေမှာလွတ်လပ်တော်များရတယ်ဆိုပေမဲ့ entertainment တော့မဆောင်ချင်ပါလို့ suppose ဆို။ the team ကတော့သူတို့မှာအကန့်အသတ်ရှိတုံးပဲ။ so အလုံးချိုးကြည့်မယ်ဆိုရင်တော့အရင်လွတ်လပ်တယ်လို့ပြောလို့မရသေးဘူး။ print media ညာကြည့်ရင်တော့လည်းအရင်နဲ့ဆောင်တော်တော်ကြီးကိုလွတ်လပ်ခွင့်ပေးရလာတာပေါ့။အဲ့
တော့မြန်မာသတင်းစင်စာဘုတ်အဖွဲ့ဖျက်သိမ်းလိုက်တာကဒါမြန်မာသတင်းလွတ်လပ်မှုအခြေအနေမှာဒါမှတ်ကြောက်မှတ်တိုင်တစ်ခုပေါ့နော်အဲ့တော့အဲ့ဒီမြန်မာသတင်းစင်စာဘုတ်မရှိတဲ့နောက်ပိုင်းမှာတခြားဘာထိန်းချုပ်မှုတွေရှိနေသေးလို့လဲအထူးသဖြင့်ဒါနှစ်ပိုင်းခွဲပြောပေါ့လေဟို print media သတင်းစာလောကနဲ့ဒီရုပ်သံလောကပေါ့အဲ့ဒါတွေမှာဘယ်လိုတီးကြစီချုပ်ထီးမှုတွေရှိနေလို့လဲ
ကျွန်တော်အဲဟို print media ပဲအရင်ပြောအောင်သူကဒီ service စစ်လို့ခေါ်နေကြတာဒါကျွန်တော်လည်းပြောကြတာပေါ့သူကအမှန်တော့ဟို BSR လေးပေါ့ press scrutiny and registration သူက service စစ်နဲ့ပုံနှိပ်မှတ်ပုံတင်ဌာနဆိုတော့သူကပုံနှိပ်တဲ့ printer တွေ publisher တွေကိုအဓိကထိန်းချုပ်တဲ့ဌာနဆိုတော့သူကအဲ့ဒီကတစ်ဆင့်သူကတော့ရှိတယ်1962ခုနှစ်ပုံနှိပ်ထုတ်ရေးအဲ့ဝင်လေးစားရှိတယ်အဲ့ဒီဟာကတစ်ဆင့်အဲ့ဒါရေတော့မဆိုးလောက်သူကမှတ်ပုံတင်တဲ့ license ကိစ္စကိုပဲထိန်းချုပ်တာသူကပွားလာတဲ့ orders တွေ directives တွေ regulations တွေပေါ့နော် new release အမိန့်ညင်ကြတဲ့အဲ့ဒီပေါင်းပေါင်းနဲ့ sensor ဆိုတော့ရကြီးကြီးဆိုးလာတာအဲ့ဒီအမိန့်ညင်ကြတွေဖယ်လိုက်တဲ့ခါမှာဟိုရဒီပဲကြံခဲ့တယ်ဆိုတော့တော်တော်ရော့သွားတာပေါ့ဒါပေမဲ့ဘာတွေကြံနေသေးလဲဆိုလို့ရှိရင် print media မှာကိုပဲရှိသေးတယ်ဥပမာကျွန်တော် guideline ပေးထားတာရှိတယ်ဟောအဲ့ guideline တွေချော်သွားလို့ရှိရင်သူတို့ပြန်ပြီးတော့ကြက်မဲ့မဲ့ကိစ္စတွေပေါ်မှာရှိတယ်နောက်တစ်ခုကဘာလဲဆိုတော့အဲ့ license ကိစ္စပေါ့တနေ့ကိုတစ်ခါပြန်လဲရမှာဆိုတော့ဥပဒေအစ်မလာမချင်းရှိတုံးပဲဆိုတော့ဒီကောလာလိုက် lesson လေးရမှာဆိုတော့အဲ့ချိန်မှာတခုခုသတိထားနေရပြီပေါ့နော် self sense ဆိုတော့ငါတခုခုညှိစွန်းနေဆိုလို့ရှိရင် lesson သိမ့်မလားသိမ့်နိုင်လဲဆိုတော့အလားလာပေါ့ဆိုရှိနေတယ်နောက်တစ်ခုကကျွန်တော်မြင်တာနည်းနည်းလေးဟိုကတိကောက်ပြတာတခုရှိအဲ့ဒါလည်းခုနကအမေနေဟိုညှိစားနေဖယ်ရှားဖို့လိုမယ်နောက်ဥရနာလုပ်ဖို့လိုမယ် category ပေါ့ category ဆိုတာကဆရာ့ computer ကသမိုင်းဆိုသမိုင်းပဲရေးအားကစားဆိုအားကစားပဲရေး fashion ဆို fashion ပဲရေး fashion ကလူကသတင်းပဲရေးနေအားကစားလူကကြက်မိုက်ပဲရေးနေ
အဲ့ဒါသူကပြောထားရဲ့လမ်းညွှန်ချက်ထဲမှာပါတယ်
ဆိုတော့ဟို62ခုနှစ်ဥပဒေနဲ့တွဲနေတဲ့ service တွေရှိတုန်းကချမှတ်ထားတဲ့ပုံစံထဲမှာအဲ့ဒါကြီးရှိသေးတယ်ဆိုတော့ဟိုလူကပြဿနာပေါ်တဲ့ဟိုညှို့ဆိုတဲ့ magazine တစ်ခုရှိတယ် Lazen တပေါ့နော်သူ့ကိုအရေးယူတဲ့ခါမှာဘာနဲ့အရေးယူမှမသိတဲ့ခါကျတော့သူကခုနကတတ်မှတ်တဲ့ပုံလေးကဟာကိုကြော်ပြီးလုပ်တယ်ဆိုပြီးတော့သူ့ကို fashion ခွင့်ပြုရဲသူကကြမ်းမရသွားကြော်ရဲဆိုပြီးတော့အဲ့ဒါနဲ့သူပြန်ပြီးတော့ lesson ကိုရပ်ဆန်းလိုက်တယ်ဆိုတော့အဲ့လိုမျိုးချက်တွေရှိနေသေးတယ်ပေါ့အဲ့ဒါကျွန်တော်တို့လာပြီးတော့ sensor တင်မှာဘာမရေးပါနဲ့ညာမရေးပါဆိုတဲ့ကိစ္စမရှိတော့ဘူးဒါပေမဲ့အဲ့လို categorizing ပေါ့နော်ဟိုအကအကန့်အသတ်နဲ့ line ခွဲလို့ကျွန်တော်ခမလို့ခေါ်ကြတာပေါ့တရားကိုခွင့်ပြုသမိုင်းကိုခွင့်ပြုလူကယဉ်ကျေးဥစ္စာကိုအားစားမရေးနဲ့အားစားလာမှယဉ်ကျေးမှုမရေးနဲ့စသဖြင့်ပေါ့အဲ့ဒါကြီးလဲဖယ်ရှားဖို့လေဟိုအများကြီးကြံနေသေးတယ်
ဒါပေမဲ့လည်းအခုလောလောဆယ်ကဗမာပြည်မှာကဒီအပတ်စဉ်ထုတ်သတင်းဂျာနယ်တွေပဲရှိနေသေးတယ်။မကြခင်မှာဟိုနေ့စဉ်ထုတ်သတင်းစာတွေထွက်လာတော့မယ်ဆိုပြီးတော့ဒါဆိုနေရလည်းရှိရတယ်။အဲ့ဒီနေရာမှာဘလောက်ထိမြန်လွတ်လွတ်လပ်လပ်သတင်းရယူနိုင်မလဲ။နောက်ပြီးတော့ဟိုသတင်းရယူမယ်ဆိုတဲ့နေရာမှာလည်းလူလူကိုဟိုဒီသတင်းစာကျင့်ဝတ်နဲ့အညီပေါ့နော်။ဟိုမှန်မှန်ကန်ကန်သတင်းပေးပို့နိုင်ဖို့အရေးအသွေးတွေမြင့်တက်လာနိုင်ဖို့အစိုးရဘက်ကရောဒါမှမဟုတ်ဒီသတင်းစာသမားတွေဘက်ကရောဘလောက်အားထုတ်မှုတွေရှိနေတယ်လဲဆိုတာရှင်းပြပါလား
ရှိတော့ရှိနေပါပဲလောကချက်တွေလည်းအများကြီးရှိတယ်လှုပ်နေတယ်လည်းအများကြီးရှိပါတယ်ဥပမာဆိုတော့ကျွန်တော်တို့ဖွင့်ထားတဲ့ဟိုယာယီစာနာဇင်းကောင်စီပြောပမာလို့ပြောရတယ်နဲ့ရှိပါတယ် press council လို့ပြောဘာလို့စာနာဇင်းကောင်စီလို့ပြောလို့ရှိရင်အခုကအဲ့တော့သတင်းမီဒီယာကောင်စီလို့ခေါ်ရင်ကောင်းမလားစာနာဇင်းကောင်စီလို့အငင်းပွားတော့ press council ဆိုတော့သူ့သဘောတရားရှင်းပါတယ်အဲ့တော့အဲ့ press council မှာတော့တကယ်ဆိုလို့ရှိရင်ကျွန်တော်တို့ကအဲ့ code of ethics ကိုကျွန်တော်အကုန်လုံးတိုင်ပင်ပြီးတော့ခုနဖွဲ့စည်းတွေကကိုယ်စားလှယ်အကုန်လုံးတိုင်ပင်ရေးတော့အဲ့ code of ethics ကရေးပြီးသားပါပဲအဲ့လိုပဲဟိုဒီခုနပြောတဲ့ဟိုစာ print media ဟို aggress one no press like any agenda လေးပြီးတော့အဲ့ထက်မှာကျွန်တော်ဆိုပါစို့ခုနဥစားကိုတန်းလို့ပြောတဲ့ asset to information ပေါ့သတင်းရယူခွင့်သတင်းလွတ်လပ်စွာဟိုရေးသားခွင့်ဆောင်ခြင်းပေါ့အဲ့ဒါတွေကတကယ်ဆိုရင်ကျွန်တော်ကပြောသတင်းသမားတွေအခွင့်အရေးဆိုကျွန်တော်သတင်းကိုလိုက်ချင်တယ်ကျွန်တော်ပြောရမယ်ဒါပေမဲ့တနည်းအားဖြင့်ပြည်သူတွေရဲ့အခွင့်အရေးလည်းဖြစ်တာပေါ့ပြည်သူတွေမှာသတင်းသိခွင့်ရှိအောင်ပြည်သူတွေကသတင်းသိခွင့်ရှိလို့အဲ့ဒါကိုကိုစားပြုပြီးကျွန်တော်သတင်းသမားတွေတော့ယူပေးရအောင်ဆိုတော့အဲ့ဒါ asset to information လေးကျွန်တော်အဲ့မှာအဲ့နောက်လာမယ့် media လုံးလုံးမှာထိုက်ပြီးတော့ဟိုရေးထားပါတယ်ဆိုတော့အဲ့ဒါဖြစ်တော့ဖြစ်မလာလိမ့်ပေါ့လေဖြစ်လာပြီးလို့ရှိရင်တော့ပို့ပြီးတော့ခိုင်မာလာမျိုးနောက်တစ်ခုကလည်း ကျင့်ဝတ်ပိုင်းနဲ့ပတ်သက်လို့ကျင့်ဝတ်ကတော့တကယ်ပြောရင်ဟိုအရေးယူလာတဲ့စောင့်ထိုင်မှုလိုတာပေါ့ဟိုကျွန်တော်ဒုစရတချို့လူတွေလည်းပြောလို့ကျွန်တော်ဟိုစာကျွန်တော်တို့လူငယ်တွေနဲ့ပတ်သက်လို့စာသင်တဲ့ခါပြောလို့လေဟိုကျင့်ဝတ်ကဘာလို့လိုလာလဲဘာလို့လဲဆိုတော့ဒီတင်သမားတွေကလူတို့ရဲ့ယုံကြည်မှုပြည့်တက်ကယုံကြည်မှုကအဓိကကြတယ် credibility ပေါ့ကျင့်ဝတ်ဖောက်ပြလို့ပါဖြစ်တယ်ဘာမှမလို့အဲ့လူကဘာမှမဖြစ်တော့သူရဲ့ credibility ကကျော်လာမှာသူ့ဘာမှပြည့်တက်ကယုံကြည်မှုကကျော်မှာယုံကြည်မှုကိုထည့်နေဆိုရင်တော့ကျင့်ဝတ်ကိုထည့်ဖို့လိုလို့လိုတယ်ကျွန်တော် balance ပြောင်းလုပ်ဖို့ညတောင်းလုပ်ဖို့စသဖြင့်ကျိုးရှိသမျှဟိုကျင့်ဝတ်တွေပေါ့နော်ဆိုတော့အဲ့ဒါလည်းကျွန်တော်တို့တော်တော်ကြီးကိုထဲမှာတော့ဟိုလူငယ်ကြမှာအခုသတင်းသမားတွေကြမှာတော့တော်တော်ကြီးတို့ဒီတေချပြောကြဆိုကြဆွေးနွေးကြတယ်။နောက်လိုက်နာမှုတွေဘာလို့လဲဖြစ်လာပါလဲ။ဒါပေမဲ့ခုနပြောထားမှာ capacity ပေါ့ capacity ကတော့ကျွန်တော်တို့တော်တော်လုံးအောင်အခုလက်ရှိကျွန်တော်ရှိနေတာက periodical ဆိုတော့ monthly police က300တော်လေးရပါလို့ရှိတယ်။လူလည်းတော်တော်များဒီ person တုတ်တွေဟိုလက်စံတွေတော်တော်ရင်းနှီးကြောင်းဝင်နေကြပြီ။ဒါပေမဲ့နေ့စဉ်က is a big challenge ။တော့ကျွန်တော်ဆိုဟိုကျွန်တော်ငယ်တုန်းကနေ့စဉ်လုပ်ဘူးလေဟိုဒေါသပြည်သူနေ့စဉ်အင်္ဂလိပ်ခဲက။ဆိုတော့နေ့စဉ်ကတော့ person တော်တော်ကွာမယ်။ကွာတဲ့ပြင်ပါလေအဲ့ဒီမှာအခုလက်ရှိလုပ်နေတဲ့အပတ်စင်မှာရှိတဲ့ဟိုလူငယ်သတင်းသမားအများကြီးပဲကျွန်တော်ရှိမှာမင်းကလေးတွေတော်တော်များလာရောက်ကြလေရှိတယ်သူတို့ကဒီ weekly ကိုနိုင်ပေမဲ့ daily ကိုနိုင်ပါမလားနောက်လဲဆိုတာနှစ်ပိုင်းပေါ့တစ်ပိုင်းကတော့ဟို young beginners and reporters ပေါ့နော်သတင်းတောက်တွေသူတို့သတင်းကိုနိုင်နိုင်လက်နိုင်ပါမလားနောက်တစ်ခုကကိုင်မဲ့ aider တွေကျွန်တော်ရှိမှာကျွန်တော်တို့တစ်ခါ survey တစ်ခုလုပ်ကြည့်တယ် mini survey ပေါ့နော်အဲလူငယ် aider တွေကိုတော်တော်များမြင်ကြည့်တဲ့အခါမှာ average က28 29ပဲရှိတယ်ဆိုတော့ adult level နဲ့ဟိုလူကြီးတွေတော့လူတာပါလေအဲ့လို level အများစုနဲ့တည်နေ့စဉ်တည်ကန်လို့တဲ့ခါမှာနည်းနည်းရှိပါမလားအဲ့ဒါတော့နည်းနည်းတော့ဟို it's a big challenge ပဲ
နောက်ပိုင်းမှာတော့ဟိုအခြေအနေအရဟိုအတွေ့အကြုံအရတိုးတက်လာမှာရှိတ
ယ်တိုးတက်လာမှာပ
ါဒါပေမဲ့ဥဒ္ဒရာစောပြောတဲ့ထဲမှာ media law ဆိုတာပါလေဥဒ္ဒရာစောတို့ကလည်းအဓိကအားဖြင့်ပေါ့နော်ဒီ media law မြန်မာနိုင်ငံမှာ media ဥပဒေကြမ်းတစ်ခုရေးဆွဲဖို့ပြင်ဆင်နေကြတဲ့သူတွေထဲမှာပါတယ်ဆိုတော့ဟိုဒီဘက်နိုင်ငံတွေမှာတော့ဒီမိုကရေစီနိုင်ငံတွေမှာတော့လွတ်လပ်စွာဖော်ပြရေးသားပိုင်ခွင့်ပြောဆိုပိုင်ခွင့်ဆိုတာအခြေခံဥပဒေမှာအတိအကျပြဋ္ဌာန်းပြီးတော့သတ်မှတ်ထားတယ်မြန်မာနိုင်ငံအခြေခံဥပဒေမှာလည်းပါပါတယ်ဒါပေမဲ့လည်းအဲတည်ရှိစေဥပဒေနဲ့ကိုက်ညီရမယ်ဆိုတော့အပေါ်စာသားလေးကလည်းပါနေတဲ့အခါကျတော့မလိုအပ်တဲ့ပိတ်ပင်မှုတွေရှိလာနိုင်တယ်အဲ့တော့ဥဒ္ဒရာစောတို့အခုရေးဆွဲနေတဲ့မီဒီယာလောကဒီအခြေခံဥပဒေပါအခွင့်အရေးနဲ့ပတ်ဘလို့ဆက်ဆက်မှုရှိလဲအဲ့ဒီအခြေခံဥပဒေပါအခွင့်အရေးကိုကာဝယ်စောင့်ရှောက်ဖို့အခြေခံပြီးတော့ရေးဆွဲမဲ့ဥပဒေလားဒါမှမဟုတ်ဟိုဒီသတင်းသမားတွေ journalist တွေလိုက်နိုင်ရမယ်ဆိုပြီးတော့စီကံတင်ကြမဲ့ဥပဒေမျိုးပြောချင်တာလား
မဟုတ်ပြန်တကယ်ပြောကိုသားထပ်ပြောမှာပါတကယ်ပြောဒီတကယ်ဟိုဒုစာဒီမစီနိုင်ငံကြီးတွေပေါ့လေဒီ American တော့ဟိုပြည်ပြည်စုရောပြင်သစ်ရောဆက်မဲ့သူတို့ကသတင်းလက်ခွင့်ဆိုတာအဲ့ဒီအခြေခံဥပဒေမှာတခါလေးကိုပါလာပြီးသားဥပမာဆိုဒီ American ဟိုခြံဥပဒေမှာလည်းဘယ်လို First Amendment မှာပထမပြင်ဆင်ချက်တွေမှာဒီလူ့လက်စွာရေးသားဖို့ဆိုထုတ်ပြောရင်ဟိုကန့်သက်သောဥပဒေမရေးရလို့အရေးထားရတာဆိုတော့ကန့်သက်တဲ့ဥပဒေပေါ်မလာတော့ဘူးကျွန်တော်ရှိမှာတော့ပြဿနာပါလားဆိုတော့ပြီးခဲ့တဲ့အနှစ်450မှာကန့်သက်မှုတွေအများကြီးရှိတယ်ကန့်သက်တဲ့ဥပဒေလည်းအများကြီးရှိတယ်အခုအပြောင်းလဲမှာလည်းအခုကပုံမှန်350ကကြီးပေါ့5350ကကြီးကခုကလူ့လက်စွာရေးသားခွင့်ပြောဆိုခွင့်ဟိုအဲ့ဒီခွင့်တွေကိုတည်ဆဲဥပဒေအနှစ်ဟိုညီလျင်ခွင့်ပြုနိုင်လေဆိုတော့အဲ့ဒီတည်ဆဲဥပဒေရေးကြည့်လားဒီဇာတ်ဝင်မှာတော်တော်ဆိုးဆိုးဥပဒေရှိတယ်တစ်ချက်ကအဲ့ဒါတွေကိုဖျက်ဖို့ပြင်ဖို့လုပ်မယ်ဟိုအလုံးကဖျက်လို့မရှိတော့အကောင်းဆုံးပါသူက no law is good law ဆိုပြောတယ်ဥပဒေမရှိလေကောင်းလေပေါ့ဒါပေမဲ့ကျွန်တော်လက်ရှိအနေထားမှာတော့ပုံမှန်လည်းပြောရင်တကယ်လက်တွေ့သဘောအရမြန်မာနိုင်ငံမှာတချို့ဥပဒေတွေရှိနေဦးမှာတချို့ဥပဒေပြင်ဖို့ကြိုးစားလုပ်မှရှိသေးတယ်ဆိုတော့အဲ့လိုကာလမှာကျွန်တော်လုတ်ခွင့်ရတာ media law ဆိုတာကြောင့်အဲ့ဒါရည်နည်းဟို controversial ဖြစ်လေ media law လို့ပြောတဲ့အခါမှာ media အားလုံးနဲ့ဆိုင်တာပဲရေးခွင့်ရတယ်လို့ပေါ့ဒီကကျွန်တော်လုပ်နေတာကအဲ့1962ခုနှစ်ဥပဒေကိုအစားထုတ်မဲ့ဖျက်မဲ့ဥပဒေဆိုတော့ပုံနှစ်နဲ့ပဲပိုအဓိကဆိုင်တယ်။ broadcast ကကျွန်တော်တို့ရေးခွင့်မရှိဘူး။အခုကရှင်းပြောရင်ပြန်ကြားဝင်ထားဥပဒေ5ခုလောက်ရေးနေပြောတယ်။တစ်ခုကကျွန်တော်တို့ပါခွင့်ရတယ်ဒီ press act ပေါ့နော်။ဟိုပုံနှစ်ထုတ်ဝေဥပဒေ။နောက်တစ်ခုကကျတော့အဲ့ဟိုဟို public service media လို့ခေါ်တယ်။အဲ့ဒီအများပြည်သူဝန်ဆောင်မှု media ဆိုတာတစ်ခုရေးနေတယ်။ broadcast တော့လည်းရေးနေတယ်။ရုပ်ရှင်ဥပဒေ film and movies လည်းရေးနေတယ်။ library လည်းရေးနေတယ်။ဆိုတော့ပြန်ကြားဝင်ထားတစ်ခုတည်းကပဲဥပဒေ5ခုလောက်တက်လာပါရှိတယ်။ဒါပေမဲ့ကျွန်တော်တို့ကန့်ကွက်မရတဲ့ဥပဒေတော့ထားလို့ပေါ့ကျွန်တော်တို့ပါဝင်လောက်ဆောင်ဝင်ရတဲ့အဲ့ဒီဒီ press act မှာတော့ထားနေမှာသတင်းသမားလောက်ခွင့်ရအောင်ပြည်သူတွေလည်းအကာအကွယ်တွေပို့ဖြစ်အောင်နောက်ဒီကျွန်တော်တို့သတင်းဒီပုံလေးတွေနဲ့လွယ်နေတဲ့ပုံလေးတွေထုတ်ဖို့တွေအခွင့်အရေးလည်းအကာအကွယ်ဖြစ်အောင်ဥပမာဆိုဆရာကအခုနေမှာပြီးပြန်လာပြီးတော့ invest လုပ်ပြီးတော့ဒေါ်လာ2တန်းနဲ့ပုံလေးဆက်ကြီးကြီးနဲ့သတင်းစာလောက်ဆရာရဲ့ဆက်ကိုအချိန်မီ45ရက်ပြည့်ပြီရဆိုဥပဒေရှိနေသေးတယ်တို့ဒီမျိုးဆရာကိုတင်တဲ့ခါလိုက်ဆင်းလိုက်ရမယ်လက်ဆင်မကြိုက်မပေးဘူးဆိုဥလိရှင်ဆရာ invest လုပ်ရအောင်မဟုတ်ဘူးအာပြိပပြန်လာတာပြည်ထဲမှာရှိတဲ့လူတွေလည်းအဲ့ issue ကတော်တော်လေးအရေးကြီးတယ်သူပုံပုံပြီးတော့များများ invest လုပ်ရမယ်အဲ့ဒီများများ invest လာကိုပြန်ပြီးတော့အဲ့လို tight control တင်းကြပ်မှုတွေရှိမယ်ဆိုရင်လုပ်ရအောင်မဟုတ်ဘူးအဲ့ဒါဆိုဖုန်းနေမှုနေလိမ့်မယ်ဟုတ်ကဲ့ဆိုတော့အဲ့ဒီအပိုင်းလည်းလက်လက်ဖို့လိုတယ်
အ ခုကအများပြည်သူစိတ်ဝင်စားနေတဲ့ကဏ္ဍတစ်ခုပေါ့နော်အဲ့ဒါကဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားခွင့်ဆိုတာကိုဘယ်လောက်အတိုင်းအတာအထိနားလည်မှုထားကြတယ်လဲဆိုတာကိုလည်းကျွန်တော်မေးချင်တယ်အထူးသဖြင့်ဒီအစိုးရဘိုင်းနောက်နိုင်ငံရေးသမားတွေဘိုင်းနောက်လွှတ်တော်တွေမှာပေါ့နော်မကြသေးခင်အချိန်ကတုန်းကပဲဟိုအစိုးရနဲ့လွှတ်တော်အကြားဖြစ်နေတဲ့ကိစ္စလေးတကူဝေဖန်တဲ့ကိစ္စဆိုပြီးတော့ဒေါက်တာစိတ်ဖွားဆိုတဲ့နာမည်နဲ့ရေးတဲ့စောင်းပါအပေါ်မှာအင်တာနက်မှာပြန်တဲ့စောင်းပါအပေါ်မှာလွတ်တော်ထဲမှာကိုကော်မတီဖွဲ့ပြီးကောင်ရှင်ဖွဲ့ပြီးစုံစမ်းရမယ်ဆိုတဲ့အခြေအနေမျိုးအထိလုတ်ခဲ့ရတယ်ဆိုတော့ဒါဟာဗမာပြည်ထဲမှာလွတ်လပ်စွာရေးသားဖော်ထုတ်ပြောဆိုပိုင်ခွင့်ဆိုတာကိုနားလည်မှုလွဲနေတဲ့သဘောလို့ပြောနိုင်သလားဒါမှမဟုတ်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဆိုတာမျိုးတို့ဒါမျိုးအဲ့လိုကန့်သတ်ချက်မျိုးတွေဘောင်ကြီးတွေရှိနေသေးတယ်ဒါတွေဟိုပြုပြင်နိုင်မှုဘာတွေလုပ်ဖို့လိုတယ်လို့ယူဆတယ
်အဲ့ဒါကျွန်တော်နှစ်ပိုင်းဖြစ်နေတယ်ခုကဒုတိယပိုင်းပြောတာဟိုဆော့တော့ဒီနိုင်ငံတော်ကြီးနေပြည့်စုံမှုလို့ဘာလို့စဖြစ်အဲ့ဒီဥပဒေရှိတယ်အဲ့ဒါလည်းရှိတယ်ဟိုကျွန်တော်တို့ရှိမှာလည်း criminal code ရှိတယ်ရာဇဝတ်ဟိုမဟုတ်ဟိုရာဇဝတ်ဥပဒေပေါ့နော်အဲ့မှာပုံမှန်134ဆိုရင်နိုင်ငံတော်ကြီးနေပြည့်စုံမှုဆိုတော့အဲ့ဒါဘယ်သူကဘယ်နဲ့ဘယ်လိုရေးရေးအရေးကြီးနေဆိုယူလို့ရတယ်အဲ့လိုပဲပုံမှန်900ပေါ့ defamation defamation ဒီအမေရိကန်မှာတခြားနိုင်ငံတွေမှာရောသူက criminal မဟုတ်တော့ဘူးစဖဖြစ်သွားပြီတရားမမှုတံငွေသာဆောင်ရမှုကျောင်းရှိမှာထောင်ချလို့ရအောင်ပဲအဲ့လိုပေါ့ပေါ့900ဆိုတာ905ကြတော့ तू ကအချမ်းဖက်ရဆူပူရလှုပ်ဆောင်မှုပေါ့ဟိုကုန်းရခိုင်တို့တွေ့ပြဿနာမျိုးအဲ့ဒါတွေကအဲ့ဒီလော်ရီသွားပြန်လို့ဆိုခက်တယ်ဒါကကျွန်တော်အင်္ဂလိပ်ခေတ်ကပါလာခဲ့တဲ့လော်ရီပြင်မယ်ဆိုလို့ရှိရင်တက်တယ်မတရားပြင်ရအောင်လို့ဆိုအဲ့လိုမျိုးရှိလာလို့ပြီးဒုတိယပိုင်းရရှိသေးတယ်လို့ပြောလို့ရမှာဒါကကျွန်တော်သတိထားနေရအောင်ပဲနောက်ဘာမှမပြောပြတဲ့အခါမှာကုန်းရ freedom of expression နဲ့ freedom of press ဆိုလွတ်လပ်စွာပြောဆိုခွင့်ဆွေးနွေးခွင့်ပါညာပါတော့အဲ့ဒါလည်းရှင်းပြတော့ကျွန်တော်ဟို personally ပြောတာပါကျွန်တော်တို့ဒီတင်းမှာရှိတဲ့ဟိုပြည်သူလူထုရောခေါင်းဆောင်မိုင်းရောအသားမကျတယ်လို့ထင်တယ်။လက်ဆော့ပြောကွန်ပြောဆိုကွန်စာပါလေဘလောက်ထိပြောကွန်ရှိရဘလောက်ဘလောက်ထိပြောလာရင်ကိုကတင်းကြီးခံရမှာလဲ။ဟိုကျွန်တော်တို့တင်းသမားရရောကျွန်တော်တို့လုတ်ခဲ့တဲ့အတွေ့အကြုံတွေ20 30တွေ့ကြုံတွေရဲ့ training တွေ့ကြုံရဆိုလို့ရှိရင်တင်းသမားဆိုတော့ तू ကအမှန်ကိုတင်ပြောမယ်ရေးမယ်။ဒါပေမဲ့အဲ့ဒီအမှန်ကလူတိုင်းရဲ့ privacy တော့သွားချွတ်ချော်လို့မရဘူ
း။ကျင့်ဝင်နဲ့ထင်ရမယ်။
ထင်ရမယ်။ဒါပေမဲ့တခုရှိတာအဲ့ဒီအမှန်ဒီ public figure public institution ပေါ့နော်။ဒီအများပြည်သူနဲ့ဆိုင်တဲ့အဖွဲ့အစည်းတွေပုံကိုယ်တွေဆိုလို့ရှိရင်သူနဲ့ပတ်သက်တာကိုအမှန်ရေးမယ်ဆိုရင်အရေးခံတော့တန်ကြီးခံမှသဘောရှိတယ်။ဘာလို့လဲဆိုတော့ဟိုလူကြီးကသူ့ကိုပြောခွင့်ရှိတာ။သူကပြည်သူရဲ့ပဆောင်စားနေတယ်။ပြည်သူဗန္နာကိုသုံးတယ်ဆိုလို့ရှိရင်သူ့ကိုဝေဖန်ခြင်းကိုသူခံနိုင်ရမယ်။ဝေဖန်ခွင့်လည်းရှိရမယ်။အဲကျွန်တော်တို့ရှိမှအဲ့ကိစ္စတိတ်အတောင်းကြတယ်လို့ထင်တယ်။ကျွန်တော်တို့ရှိရင်ကျွန်တော်တို့ဘောက personally ပြောမယ်။အဲ့ဒါဆိုဖြစ်ပွားကိစ္စအဲ့လောက်ကြီးအကြီးမဖြစ်သင့်ဘူးမချက်သင့်လို့ထင်တယ်။ဒါကတကယ်ဆိုလို့ရှိရင်နိုင်ငံရေးရှင်ဘော freedom of expression issue ပေါ့နော်
။ Washington DC မြို့တော်ကိုခေတ္တရောက်ရှိနေတဲ့မြန်မာသတင်းစာဆရာအသင်းဒုတိယဥက္ကဋ္ဌတူဖြစ်တဲ့ဦးတီဟာစောကို VOA ကတွေ့ဆုံမေးမြန်းထားတာပါကျွန်တော်တန်းလွင်ထောင်းပါခင်ဗျာ